ထိုင်းမြန်မာနေဆက် Greeny ဒုက္ခသည်စခန်းကနေဩစတြေးလျနိုင်ငံကိုရောက်လာတဲ့ Silver Bill Morris ဟာအသက်12နှစ်အရွယ်မှာဘောလုံးစတင်ကစားခဲ့ပြီးအခုဆိုရင် Western United ဆိုတဲ့ Melbourne မြို့က Club မှာနောက်တန်းကစားသမားတူအနေနဲ့ကစားနေပါတယ်သူဟာ Junior Matildas အသေးမှာပါဝင်ခဲ့ပြီးပြီးခဲ့တဲ့နှစ်ကအင်ဒိုနီးရှားနိုင်ငံမှာရှင်ပြိုင်တုန်းကဩစတြေးလျအသင်းကပိုဆွဲခဲ့ပါတယ်။သူဟာဩစတြေးလျနိုင်ငံအမျိုးသမီးဘောလုံးအသင်းဖြစ်တဲ့ Matildas မှာကစားဖို့လေ့ကျင့်ခဲ့ပေမဲ့လည်းဒဏ်ရာရရှိသွားလို့ဒီတချီမှာဝင်ပါခွင့်မရပေမဲ့လည်း Western United Club အသင်းမှာပါဝင်ခွင့်ရလို့ပျော်ရွှင်တဲ့အကြောင်းနဲ့အဲ့ဒီအသင်းမှာ American နိုင်ငံကကစားသမားMatilda ကကစားသမားတချို့နဲ့လည်းအတူတူကစားနေတဲ့အကြောင်းတွေအပြင်ကဘာဖလားနဲ့ဆက်ဆက်တဲ့အကြောင်းတွေကိုမေးမြန်းတဲ့အခါမှာ Silver Bill Morris ကအခုလိုပြောပြထားပါတယ်
။အခုတမယဟို backline ကစားတယ် which is center back and some of the players I ho USA မှာလည်းလာတယ်ပြီးမှ Matilda players as well started ho Chloe Legazo ho Matilda နဲ့ကတည်းကမယ်အခုဟော Western United နဲ့ဒီနေ့သူများ the same team လဲဒီမှာ Jessica McDonald သူဟော USA National Team မှာကစားတယ်ဒါမှမဟုတ်ခုဟော Western United နဲ့ဒီနေ့လာကစားတယ်အခုဟော Western United ဝေးတာပြောတယ်ဒီမှာ like I didn't imagine it, that I was going to play in Western United but it's a good opportunity
okay
Matilda တော့အခုမဝေးဘူး Matilda ဟော senior team ပေါ့ဒါမှမဟုတ်အခုကသူများဟော junior ဒီမှာyang material scan mo twa ya de ba me at the end ma tnia ho so injured ma tnia ho ema pya la ya de cuz concussion and then da me ko ho a league women takaza ya de da me ho material is ma mo we de bu material za ho at the ho senior so the women team
oh era so you know the me ga Matilda အတွက်ဟို調査တယ်ဒါပေမဲ့တန်ရာရလို့အခုဒီ Young Matilda မှာပြန်ပြီး join တယ်ပြီးအခု Lolose မှာတော့ Western United League မှာပြန်ပါနေတာပေါ့နော
် Yeah but it wasn't Matilda it was only Young Matilda I haven't gone up to the Matilda's level yet
Okay အဲ့ဒါဆိုရင်တမီးကအခု Matilda အဆင့်မရောက်သေးဘူးပေါ့လေငယ်လည်းငယ်သေးတယ်ဆိုတော့ဒီလာမယ့်အနာဂတ်မှာပါဆက်ဖြစ်ချင်းတလဲပြောပြလို့ရမလား
အခုတော့တမယဟိုဝက်စင်နာတဲ့ငါကစားတယ် like လောလောဆယ်အခုတော့တမယဟိုဝက်စင်နာတဲ့ bit focus about future and stuff like that like I'm really happy to see where the football journey is going to take me but like right now I'm just currently just focusing on Western United because they signed me and then I want to develop as a player during that time but in the future yeah I would love to see me like improving and you know playing for like overseas maybe like someday even make my debut for like Matildas and then what play in the World Cup or something like later on
a good the Western United ma silver bell ka ba jaw number ba number ya tha le
number 3 my shirt number yeah
number 3 any number re ko tami ka yue ya da la da ma mo hoh yin coach to da mo tu mya re ya yue pe da la
coach to me re like a number like usually အဲ့လိုမျိုးပေါ့ဒီမှာတမယဟိုနံပါတ်3ပဲကြိုက်တယ်လေဟို for the past couple of years မင်းဘလို့ကရနံပါတ်3ပဲတမီကြိုက်တော့တမီတော့အဲ့လိုမျိုးပြောတယ်ဒီမှာသူကတမီကိုပေးတော့နံပါတ်3ဟ
ာအဲ့ဆိုရင်အခု World Cup အကြောင်းနည်းနည်းပြောမယ်နော်အဲ့ဒီ World Cup မှာ Silver Bell အနေနဲ့ဟိုဘယ်အသင်းကိုအားပေးလဲ
I guess the Mia ho Australia support about that match the Mia ho Argentina the Mia Argentina night catch it so Messi plays over there and you know he's a humble player and I personally really want to see him win
Argentina နိုင်မယ်လို့ကဟိုအလားလားရှိလားဖြစ်နိုင်ချေရှိလား Argentina နိုင်မယ်လို
့yeah they have a chance but the last game that they played they lost to Saudi Arabia they lost that but honestly I think the next match if they win their next two match they have a chance of going through but if they lose the next match it could end for them they could be knocked out of the group stage
australia ka go be a sin phi tae me lo ikhan man ya le
australia ro me thira ro tie so ho group stage ma be knock ya met ne so for france or gazara so for shoulder france I think it was 4-1
အဲ့တော့သူတို့ကတော့ဒီ group ဒီအုပ်စုပွဲမှာပဲဟိုရှုံးမယ်လို့တော့ခံနာပါတော့
but to me mutual friends that to gazare that's the first game but hopefully they do well and hopefully they get out of group stage But, you know, it's the World Cup, you win and you lose. So it's kind of hard to predict who's going to win this World Cup because all the teams that you don't think is going to win, it's like beating all the good teams.
Okay. Thank you.